ောင်ဒီလိုပါရှင်ဒီရခိုင်ပြည်နယ်မြောက်ပိုင်းပေါ့နော်မောင်တော်ဒေသကဒီပိုင်ရှင်မဲ့စပါးကင်းတွေကိုပေါ့နော်ရိတ်သိမ်းရေးလုပ်ငန်းစဉ်တွေကိုစံစွားအသင်းချုပ်နေပေါ့နော်ဒီနယ်ဆိုရပတ်နယ်ပူးတွဲပြီးတော့စတင်အကောင့်ထဲဖော်နေပြီဆိုပြီးတော့သတင်းတွေကြားလို့ပါဒီအခြေအနေတွေဘယ်လိုများရှိနေမလဲလို့ပါရှင်
ဒီနိုင်တော့မရှိသေးတယ်ညာစက်တွေတော့ပို့ထားပြီးပြီပုဂ္ဂလိကလုပ်ငန်းရှင်တွေပုဂ္ဂလိကအသင်းဖွဲ့တွေအနေနဲ့ပိုင်ရှင်မဲ့ဟိုလုပ်ဖို့ဆိုတာလည်းနည်းနည်းခက်ခဲရှိတယ်ပိုင်ရှင်မဲ့ကလည်းဟိုတရားရာဂိုင်းလုံးပိုင်ရှင်မဲ့မဟုတ်ဘူးလေဟိုမှာပိုင်ရှင်ရှိတဲ့လဲမြေလည်းရှိတာပေါ့နော်ပုဂ္ဂလိကဟိုတို့အသင်းဖွဲ့တွေကတော့ပိုင်ရှင်ရှိတဲ့လဲမြေတွေကိုဦးစားပေးပြီးတော့ကောင်းရပြီတော့ဒီအစိုးရဘက်ကနေပြီးတော့ဆက်မှုလဲရဌာနတို့ဘာလို့ရှိတယ်လीပိုင်ရှင်မဲ့တွေကိုဦးစားပေးပြီးလုပ်ဖို့အကြမ်းမြင်တော့အဲ့လိုဆွေးနွေးနေကြတော့မယ်ပဲနေရာမှာဘယ်လိုစလုပ်ရမလဲဆိုတာလीနောက်တစ်ပတ်လောက်ဆိုရင်စပြီးတော့ရိတ်သိမ်းတဲ့လုပ်ငန်းစတော့မှာဆိုတော့အခုချိန်ကတော့ကိုတို့ဒါနှစ်ဖက်ညီတိုင်းဆွေးနွေးတဲ့အနေအထားပေါ့နော်ပြီးနေအစိုးရနဲ့လည်းဒါမနက်ဖြန်ကိုဆွေးနွေးဖို့ရှိတယ
်စံစဘာဟိုအတင်းချုပ်အနေနဲ့ကောဒီမောင်တော်ဒေသကနော်ဒီရင်းမဲ့နေတဲ့စပါးကင်းတွေကိုသွားကြည့်ပြီးရဲ့အနေအထားများရှိပြီလားရှင
်သွားဖို့အတွက်ကလုံခြုံရေးရှိနေတာဟိုတော့ဒီကောင်ကရိတ်ယုံနေတယ်မရသေးဘူး၆ခန့်မဲ့ကိစ္စတွေနောက်တစ်ခါတိုးလောင်ယုံကိစ္စတွေပေါ့နော်အဲ့တော့ဘယ်နေရာမှာ၆ခန့်စက်တွေဟိုတက်ဆင်ဖို့လိုမလဲဘယ်နေရာမှာတိုးလောင်မလဲအဲ့ဒါတွေကပါဆွေးနွေးနေတဲ့အပိုင်းရှိတာပေါ့
ဒီရခိုင်ပြည်နယ်မောင်တော်ဒေသမှာပေါ့နော်ဒီလိုရိတ်သိမ်းဖို့ရှိနေတဲ့စပါးကင်းဧကကြတော့ဒီအစိုးရဘက်ကအစင်းစရာရဘလောက်လောက်ရှိရဲဆိုတာမျိုးရောကိုတို့ဘလို့များသိရလဲလို့ပ
ါဧက4000လောက်ရှိတယ်ညီမလေးမောင်တော်မှလည်းဧက4000လောက်ရှိတယ်ဘူးတီတောင်မှလည်းအဲ့လိုဧက3000-4000ရှိတယ်ဟုတ်ပြီအကျန်းအားဖြင့်ပြောမယ်ဆိုရင်အဲ့ဒီမောင်တော်တို့ဘူးတီတောင်တို့ဆိုတာဧက4000-5000အမြဲစိုက်ပျိုးတဲ့နေရာဖြစ်နေအောင
်ဩဂတ်လဟို25ရက်နေ့ဟိုဖြစ်စဉ်ပြီးနောက်ပိုင်းပေါ့နော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒါမွတ်စလင်တွေရဲ့ဟိုစပါးကင်းတွေပဲလားတခြားပေါ့နော်ဒီဟိုရခိုင်တိုင်းသားမျိုးတို့ဒီဒိုင်းနတ်တို့ဒီတိုင်းသားတွေရဲ့ပိုင်ဆိုင်မှုတွေရောရှိနေတာမျိုးလားအခုတို့ဘလို့များသိထားတဲ့အနေထားရှိ
တိုင်းရင်းသားတွေပိုင်ဆိုင်မှုတွေပါတာပေါ့နော်ဟိုဘက်ကဘင်္ဂလီတွေစိုက်ပျိုးလုပ်ကင်နေတဲ့ဟာလေးလည်းပါတာပေါ့အဓိကတော့ဥနာပြောဆိုလို့ပေါ့နော်ဒီတန်စပါးကကျွန်းကျွလိုက်မှစိုက်တာဆိုတော့လေကစိုက်ပြီးတဲ့နောက်ပိုင်းမှာမှဒီပြဿနာဖြစ်တာဆိုတော့ပိုင်ရှင်မရှိဘူးဆိုတာအကုန်လုံးတော့မဟုတ်ဘူးမရှိတာတော့မောင်တော်မှဆိုရင်များတာပေါ့ဘူးတီတောင်ဆိုရင်တော့ပိုင်ရှင်ရှိတာများတာပေါ့နော်ဒီဘူးတီတောင်ရောမောင်တော်ရသိတောင်ရောဒီသုံးခုစလုံးမှာတော့ဒီရိတ်သိမ်းတာနဲ့ပတ်သက်ပြီးတော့ခက်ခဲနေတာပေါ့နော်ပြန်ချုံပြီးပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဆိုတာစစ်တွေတို့ကြောက်တော်တို့ပါပါဝင်ပေါ့နော်ဒီရိတ်သိမ်းချွေလေးတဲ့ကိစ္စတွေမှာခက်ခဲတွေအများကြီးရှိတယ
်ဒီအသင်းချုပ်ဘက်ကပေါ့နော်ဟိုအစိုးရဘက်ကိုတင်ပြဆွေးနွေးတယ်ဆိုပြီးတော့ဟိုပေါ့နော်ပြောထားတဲ့အထဲမှာဒီရိတ်သိမ်းချွေလေးပြီးတဲ့အဟာမှာပေါ့နော်ရလာတဲ့ဒီစံစဘာတွေကိုလည်းဒါကော်မတီဖွဲ့ပြီးဈေးနှုန်းတစ်ခုသတ်မှတ်ပြီးဝယ်သွားဖို့အစီအစဉ်တွေရှိရလို့လည်းဟိုကြားထားလို့ပါဒီအခြေအနေတွေကဘယ်လိုများဖြစ်နိုင်
အဲ့ဒါညီမလေးလိုအပ်မှာပါကိုတို့ကအဓိကတော့၆ခန့်တဲ့ကိစ္စတွေပြန်ပြီးတော့တူလောင်သိမ်းစီးတဲ့ကိစ္စတွေမှာအခက်အခဲဖြစ်တယ်ဆိုရင်တော့သူသက်ဆိုင်ရာဟိုပြည်နယ်အစိုးရနဲ့ညှိနှိုင်းပြီးတော့ကိုတို့ဘက်ကနေပြီးတော့၆ခန့်တဲ့လုပ်ငန်းတွေတူလောင်တဲ့လုပ်ငန်းတွေမှာဝင်ပြီးတော့အားဖြည့်ပြီးတော့ကူညီပေးမယ်ဆိုပြီးတော့ကိုတို့ကပြောထားတာပေါ့နော်ပိုင်းရှင်မရှိဘူးဆိုရင်ဒီဟာခုနပြောလို့အရေးအတွက်တွေပါတာပေါ့နော်သူစပါးတင်း80ထွက်ပါတယ်တင်း80ထွက်ပါတယ်သူ့ကိုအပ်တဲ့ခါကျတင်း90ပဲအပ်တယ်ရိတ်သွားတော့ဘယ်လောက်ရိတ်သွားလဲဆိုဒီလိုအငင်းပွားစရာတွေအများကြီးဖြစ်လာနိုင်တဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒီခုနပြောတဲ့ပိုင်းရှင်မဲ့တဲ့ကိစ္စတွေပေါ်မှာဥစားပေးပြီးတော့ပိုင်ရှင်ရှိတဲ့လယ်မြေတွေကိုအကိုတို့ပုဂ္ဂလိကနေပြီးတော့ဦးစားပေးပြီးတော့တောင်းရပေးမယ်။အခုအကိုတို့ဆွေးနွေးနေတယ်ညီမလေးဘယ်နေရာမှာအလုပ်ငန်းစပြီးဘယ်လိုလုပ်မလဲဆိုတာလေ။ဟိုလုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းဒါသေးကြဝင်ဖြစ်ဖို့လည်းတော့အသေးတာပေါ့နော်
။အကိုအချိန်ပေးပြီးဖြည့်ပေးရအရဖေကကျေးဇူးတင်ပါရှင်။
ဟုတ်ပါပြီခင်ဗျာဟုတ်